ဒီကြောင့်ရပိကတိကျုံရရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတုံ့ပြန်ချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကနေတပ်သမားရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကဆောင့်ကျင်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့စိုးရိမ်မှုပေါ်အပြည့်အဝနားလည်ကြောင်းနဲ့လက်တလုံးမှာချင်းတွေကိုအနိကဆောင့်ကျင်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟေသန်နူဝါကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့တင်းစားရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
Yeah, I can just tell you that we're watching that carefully. I can certainly understand that that would be a concern of the government of
Myanmar. ငါငင်းနေစက်နေမြန်မာဘက်ချမ်းမှာရန်ကုန်တိုင်းချီရဲ့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလှုပ်ရှားမှုတွေရှိတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာဝန်ရှိသူတွေကိုတရားဝင်ကန့်ကွက်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီကနေ့ဟောလာနောက်ပိုင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ IRS ရဲ့ဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းရမှာလူခွင့်ရချုပ်ဖောက်မှုတွေအကြီးအကျယ်ရှိခဲ့ရဲဆိုတော့ဆွဆဲချက်တွေနဲ့အတူဒုက္ခတွေတိမ့်နေချပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်လည်းနိုင်ငံတကာအတန်းဝန်းကအခြေအနေကိုအနိကဆောင့်ကြည့်နေကြတာပါဘင်္ဂလားဒေ့ရှ်လူမျိုးရေးအာဏာပိုင်ကတော့ထောင်ဝင်းချီရှိတဲ့ရဝင်းကြရီယာယီနေထိုင်ကိုလိုနီရဲ့နိုင်ငံခြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြင်းဒီမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့အတူနေရာယူခဲ့တာတွေ့ရပြီးနောက်မှာပဲမနေ့တုန်းကချက်ချင်းဆိုလိုမြန်မာတာဝန်ရှိသူတွေကိုတန်ကွက်ခဲ့ကြတာဖြစ်ပါတယ်ဒီမှာလည်းမြန်မာတပ်ဖွဲ့ဝင်တွေကအတန်ချက်ဆက်တွေနဲ့ဒုက္ခတွေတွေကိုမောင်းထုတ်ခဲ့တယ်လို့လည်းဆွဆွဲထားပါမြန်မာဆိုကတာဝန်ရှိသူတွေကတော့ IRS ဆွေးနွေးအဖွဲ့ပါဝင်အကြမ်းဖက်လျော့တင်တဲ့ပတ်သက်တဲ့သတင်းတွေအရတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရန်လိုတဲ့ရည်ရွယ်ချက်မရှိကြောင်းလည်းပြောဆိုထားကြပါတယ်